ကာကွယ်ဆေးထိုးပေးမဲ့သူတွေအနေနဲ့ဆေးကိုဘယ်လိုထားရမလဲဆိုတာနဲ့ဆေးထိုးနည်းတွေကိုပြသပေးသလိုကာကွယ်ဆေးထိုးနိုင်ရေးအစံလေးချက်မှုမှာကျန်းမာရေးဝန်ထမ်းတွေတယောက်ပြပါဝင်ခဲ့ကြပါတယ်။ကာကွယ်ဆေးတစ်ခုကိုအသုံးပြုခွင့်ပေးတာနဲ့အချိန်တိုအတွင်းဆေးထိုးနှံနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။အက်စထရာဇနီကာ၊ဖိုင်ဇာ
အင်ဒီယာပြည်တွင်းသို့ဘာဟာရတ်ဘိုင်အိုတက်တို့ကကာကွယ်ဆေးသုံးမျိုးကိုအရေးပေါ်သုံးခွင့်ပြုချက်အတွက်ဆေးဝါးဆရာကြီးချက်သူတွေကသုံးသပ်နေကြပါတယ်။အက်စထရာဇနီကာကာကွယ်ဆေးကအသုံးပြုခွင့်ရမယ်လို့ခန့်မှန်းတဲ့အကြောင်းစီရမ်အင်စတီကျူ့အော့ဖ်အင်ဒီယာရဲ့အမှုဆောင်ရရှိချုပ်အေဒါပူနာဝါလာကပြောဆိုထားပါတယ်ရှင်။ဘင်္ဂလားပင်လယ်အော်အတွင်းကမြေနုကျွန်းဘာဆန်းချာကိုရိုဟင်ဂျာ
ပါဆန်ချကျွန်းကိုဒုတိယအကြိမ်ပို့ဆောင်မှုလည်းဖြစ်ပါတယ်ပထမဆုံးအကြိမ်ဖြစ်တဲ့ဒီဇင်ဘာလ၆ရက်ကပို့ဆောင်ပြီး၂၄ရက်အကြာမှာအခုဒုတိယအကြိမ်ထပ်မံပို့ဆောင်တာဖြစ်ပါတယ်ပါဆန်ချကိုရွှေ့ပြောင်းသူရိုဟင်ဂျာဒုက္ခသည်ရှာဖီအလန်ကတော့
ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းဖို့နေရာစီစဉ်ပေးတာကြောင့်ပဲရွှေ့ပြောင်းဖို့ဆုံးဖြတ်တာလို့ပြောပြသွားတာပါကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအဖွဲ့တွေကတော့ရိုဟင်ဂျာတွေကိုဘာဆန်ချကျွန်းကိုပို့ဆောင်မှုအပေါ်ရှုတ်ချထားတာပါရိုဟင်ဂျာဒုက္ခသည်စခန်းမှာနေနေတဲ့ဦးကျော်မြင့်က VOA ရဲ့ရိုဟင်ဂျာလိုက်ဖ်လိုင်းအစီအစဉ်မှာပြောဆိုထားမှာတော့အခုကျွန်းကိုရွှေ့ပြောင်းတာမှာ တဝူးတယောက်ကိုမှအတင်းအဓမ္မပြောင်းရွှေ့ခိုင်းတာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘာဆန်းချကိုပို့ရတဲ့နေရရင်ကိုပြန်နိုင်ရေးစီစဉ်တာကပို့ပြီးတော့ကောင်းမယ်လို့ယူဆကြောင်းပြောသွားပါတယ်။၂၀၁၉ခုနှစ်ရခိုင်ရောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိုင်းငယ်ချီတဲ့ဒုက္ခတွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်မခံပါ